အမေရိကန်ဆိုရလုပ်ငန်းတချို့လဲပတ်မှုရဆိုင်မသွားအောင်လို့ယာယီအသုံးစရိတ်အတည်ပြုရေးအထက်လွှတ်တော်မှဒီကနေ့ကြာသပတေးနေ့မှာမဲခွဲဆုံးဖြတ်ကြမှာပါတကယ်လို့အထက်လွှတ်တော်မှအတည်ပြုလိုက်ပြီဆိုရင်နောက်ပြန်အောက်တိုဘာ1ရက်မှာအစိုးရလုပ်ငန်းတွေဆက်လက်လဲပတ်နိုင်ရဲ့အတွက်နောက်ဆုံးသတ်မှတ်ရဒီနေ့မကျော်ခင်အောက်လွှတ်တော်မှအမိမဲခွဲဆုံးဖြတ်ကြရမှာပါဒီနေ့မဲခွဲကြမဲ့ဥပဒေမူကြမ်းထဲမှာအစိုးရဌာနတွေလက်ရှိသုံးဆွဲနေတဲ့အသုံးစရိတ်အတိုင်းဒီဇင်ဘာလ3ရက်နေ့အထိဆက်လက်သုံးဆွဲရေးဖြစ်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဒီမိုကရက်အမတ်ချက်ရှူမာကပြောပါတယ်အမေရိကန်စစ်တပ်တွေရုတ်သိမ်းပြီးတဲ့နောက်အမေရိကန်ကိုရောက်လာတဲ့အာဖဂန်ဒုက္ခသည်တွေနေရာချထားရေးအတွက်ဒေါ်လာ 6.3 ဘီလီယံသုံးစွဲရေးဟာရီကိန်းမုန်တိုင်းဒဏ်ခံထားရတဲ့အမေရိကန်အရှေ့ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေတော်မီဒဏ်ခံထားရတဲ့အနောက်ပိုင်းပြည်နယ်တွေအတွက်ဒေါ်လာ 28.6 ဘီလီယံသုံးစွဲရေးလည်းဒီနေ့မဲခွဲမဲ့မူကြမ်းထဲမှာပါပါတယ်ဖြည့်ချင်းစရာရေးတကြီးကိစ္စတွေအများကြီးရှိနေချင်းအစိုးရလုပ်ငန်းတွေရပ်သွားတာကိုအမေရိကန်ပြည်သူတွေအတွက်မဖြစ်သင့်ဆုံးပဲလို့အထက်လွှတ်တော်လူများစုခေါင်းဆောင်ဒီမိုကရက်အမတ်ရှူမာကပြောကြားပါတယ်အစိုးရလုပ်ငန်းတွေရပ်သွားစေအောင်ရည်ရွယ်တဲ့နောက်ထပ်မူကြမ်းတစ်ခုကို Republican အထက်လွှတ်တော်အမတ်တွေကဒီသတင်းပတ်အစောပိုင်းတုန်းကပယ်ချထားပါတယ်အစိုးရပေးဆက်စရာရှိတာတွေဆက်ပေးနိုင်အောင်လို့အစိုးရချေယူနိုင်တဲ့ငွေကြေးပမာဏကန့်သတ်ချက်ကိုယာယီဖယ်ရှားရေးကိစ္စပါနေတဲ့အတွက် Republican အမတ်တွေကလက်မခံကြတာဖြစ်ပါတယ်။ American မှာဗန်နာရေးနှစ်သစ်စတင်မဲ့အောက်တိုဘာ1ရက်တောက်ကြနေ့မှာအစိုးရလုပ်ငန်းတွေဆက်လက်လဲပတ်နိုင်ရေးမူကြမ်းကိုတော့သူတို့ထောက်ခံမယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Mitch McConnell ကပြောပါရရှင်။